မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာကလေးငယ်တွေဟာအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့အစီရင်ခံစာတစ်တစောင်းမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံညာတွေကိုဝင်ဖို့နီးကပ်လာနေတယ်လို့မြန်မာနိုင်ငံမှာလည်းအကျန်းဖက်အခြေအနေနဲ့သူတို့ရဲ့အခြေခံအခွင့်အရေးတွေကိုညှင်းပယ်ခံနေရတာကြောင့်အဲ့ဒီကလေးတွေအတွက်အန္တရာယ်ရှိနေတယ်လို့ UNICEF ကပြောပါတယ်။ဒီနေ့ပါကုလသမဂ္ဂဌာနချုပ်ကနေလာတဲ့သတင်းဆောင်ပါကိုကိုကျော်ကျော်တင်ရပြောပြပါမယ်ရှင်။
မြန်မာနိုင်ငံရဲ့ကမ်းခြေတဲမှာရိုဟင်ဂျာကလေးငယ်ခံမှန်းရေးအတွက်တသိန်း800,000ခွဲရှိနေသေးပြီးသူတို့ဆွေမျိုးသားချင်းတွေနဲ့အိမ်နီးချင်းတွေထွက်ပြေးသွားရတဲ့အကြမ်းဖက်အခြေအနေနဲ့ဆိုးရွားမှုတွေပေါ်ထိတ်လန့်နေကြတယ်လို့ UNICEF အစီအစဉ်မှာပြောထားပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့ပြီးခဲ့တဲ့နှစ်နဲ့အရင်နှစ်တွေကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်ခံမှန်းရေး93,400ပတ်ဝန်းကျင်ရှိနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာရောဘင်္ဂလားဒေ့ရှ်မှာပါကလေးငယ်တွေဟာအခြေအနေဆိုးတွေထဲမှာပိတ်မိနေပြီးသူတို့ရဲ့အခြေခံအခွင့်အရေးတွေဆုံးရှုံးနေရတယ်လို့အနာဂတ်အတွက်စိုးရိမ်နေကြတယ်လို့အစိုးရသာပြုစုရေးသားသူ UNICEF အဖွဲ့ရဲ့ပြန်ကြားရေးဆိုင်ရာအကြီးအကဲအကြံပေးပုဂ္ဂိုလ်ဆိုင်မွန်အင်ဂရမ်ကအစိုးရသာထုတ်ပြန်တဲ့ဖေဖော်ဝါရီလ22ရက်ကြာသပတေးနေ့မှာသတင်းထုတ်ပြန်မှုပြောပါတယ
် Our report issues a strong call to action on behalf of all Rohingya children.
ရိုဟင်ဂျာကလေးငယ်တွေအားလုံးအတွက်လှုပ်ဆောင်ပေးဖို့ကျွန်တော်အစီအစဉ်ခံစားအပြင်းထန်တောင်းဆိုထားပါတယ်။မြန်မာအစိုးရဘင်္ဂလားဒေ့ရှ်အစိုးရနဲ့နိုင်ငံတကာအသိုင်းအဝိုင်းအတွက်ပန်ကြားချက်တွေကိုဆက်စပ်မှန်မှန်ဖော်ပြထားပါတယ်
။အကြံဖတ်မှုတွေအဆုံးသတ်ဖို့ရိုဟင်ဂျာတွေအပေါ်ရှေ့ပြောင်းသွားလာခွင့်တန်တက်ထားတာ၊ဂျမားကြီးပညာရေးနဲ့အသံဘူးဝန်ကြောင်းမှုတွေမှာပြင်းထန်လွန်းတဲ့ကန့်သတ်ချက်တွေရှိနေတာကိုရည်ညွှန်းပြီးသူတို့ခေါ်အားဖြင့်ရခိုင်ပြည်နယ်ကလူခွင့်ရေးအကျပ်အတည်းကိုဂိုင်းကြွယ်ဖြေရှင်းဖို့မြန်မာအစိုးရကို UNICEF ကတောင်းဆိုထားပါတယ်။UNICEF အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကိုယ်စားလှယ်အက်ဒူဝါဘတ်ဘီဒါကလင်းစာရှင်လင်းပွဲတွင်အခုလိုပြောပါတယ
် The first pillar is survival, the second pillar would be hope. And there is a definitely a need to
ပထမ၆ပိုင်းရမှာကအသက်ရှင်တန်ရေးအတွက်ပါဒုတိယကတော့မျှော်လင့်ချက်ဖြစ်ပါတယ်ဒီကလေးတွေနဲ့သူတို့ရဲ့မိဘတွေမှာမျှော်လင့်ချက်ပြန်လည်ရှင်သန်လာအောင်လုပ်ပေးဖို့တကယ်ကိုလိုအပ်နေပါတယ်ဒါကြောင့်လဲကျောင်းအတွက်ပညာရေးအတွက်ကူညီဖို့တိတ်ကိုရင်းကြည့်နေတာပါဒါကကလေးတွေကျောင်းပြန်တက်ရဖို့တင်မဟုတ်ပဲပုံမှန်ပတ်ဝန်းကျင်မျိုးမှာသူတို့ပြန်ရှင်သန်ခွင့်ရစေဖို့ပ
ါ2019ခုနှစ်ဩဂုတ်လကလေးကရခိုင်ပြည်နယ်တွင်းနေရာများပြားကိုUNICEF နဲ့တခြားလူသားစာနာမှုအကူအညီပေးအဖွဲ့တွေဝင်ထွက်ခွင့်အပေါ်အပြင်းထန်ကန့်သတ်ထားပါတယ်။ပြည်နယ်တွင်းကကလေးငယ်အားလုံးအတွက်အကူအညီတွေချက်ချင်းအတားအဆီးနဲ့ပေးဝင်ပြုဖို့နဲ့လူမှုဝန်ဝိုင်းတွင်တင်းမာမှုတွေကိုကန့်သတ်ချေရှင်းပြီးလူမှုတဟဇာတာဖြစ်ရေးအားပေးတဲ့ရေရှည်လှုပ်ဆောင်ချက်တွေကိုချမှတ်ဖို့ UNICEF ကတောင်းဆိုပါတယ်။ကလေးငယ်တွေကိုအကောက်အွယ်ပေးပါလို့လည်းဆိုင်မွန်အင်ဂရမ်ကတောင်းဆိုပါတယ
်။ We're also calling for the protection of children of all ethnic groups in
the country again လူမျိုးစုအလုံးအတိုင်းငယ်ကိုအကောက်အွယ်ပေးဖို့ကိုဖီအန်ဒန်ဦးဆောင်တဲ့ရဟန်းရေးအကြံပေးကမရှင်ကပြည်ကြားနှစ်မှာတင်ပြထားတဲ့အကြံပြုချက်တွေနဲ့အညီပြည်နယ်ရင်းကိစ္စရပ်တွေကိုရည်ရှိပြည်လည်အောင်လုပ်ဖို့ကျွန်တော်တောင်းဆိုပါတယ
်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကကလေးငယ်တွေရင်ဆိုင်နေရတဲ့အန်ဒရယ်ဘီကိုကံပြေပြေရှင်းဖို့ရာတနိုင်ငံစလုံးကအကူအညီပေးလုပ်ငန်းတွေအတွက်လိုအပ်တဲ့ရန်ပုံငွေကိုအရင်ဆုံးကူညီထောက်ပံ့ကြဖို့နဲ့ဒီကနေ့ကကလေးငယ်အားလုံးအတွက်အရေးအသွေးမီပညာရေးမှာရင်းနှီးမြှုပ်နှံလှုံ့ဆော်ပေးကြဖို့နိုင်ငံတကာအသိုင်းအဝိုင်းကိုလည်း UNICEF ကပန်ကြားထားပါတယ်ခင်ဗျာ